လာမယ့်3နှစ်အတွင်းမှာအာဖရိကနိုင်ငံတွေကိုဒေါ်လာသန်း9000ကျော်ဘူးငွေကြေးပံ့ပိုးသွားမယ်လို့တရုတ်သမ္မတရှီဂျင်းပင်ကဒီကနေ့ပြောကြားလိုက်ပါတယ်။အခြေခံစာအုပ်တွေတိဆောက်ရေးနဲ့ကုန်သွယ်ရေးပူပေါင်းဆောင်ရွက်မှုတွေပို့ပြီးတော့ထဲထဲဝဝလှုပ်သွားမယ်လို့လည်းတရုတ်အာဖရိကပူပေါင်းဆောင်ရွက်ရေးထိပ်သီးဆွေးနွေးပွဲအဖွဲ့မိန်ခွန်းထဲမှာသမ္မတရှီကဒီကနေ့ပြောကြားခဲ့တာဖြစ်ပါတယ်
။跨越山海，薪火相传。
အာဖရိကတိုက်ထဲမှာအမေရိကန်ဒေါ်လာစုစုပေါင်း51ဘီလီယံဘိုးလောက်ညီမျှတဲ့တရုတ်ယွမ်ငွေဘီလီယံ360အထိလာမဲ့3နှစ်အတွင်းမှာပံ့ပိုးကူညီဖို့တရုတ်အစိုးရအနေနဲ့လိုလားတယ်လို့ပြောကြားသွားတာပါဒေါ်လာ30ဘီလီယံကိုချင်းငွေအဖြစ်ပေးဖို့နဲ့ဒေါ်လာ71ဘီလီယံကိုတော့ပုံစံမျိုးစုံနဲ့ထောက်ပံ့ကူညီမှုတွေလုပ်သွားမယ်လို့ပြောပါတယ်တရုတ်လက္ခဏာအနေနဲ့လည်းဒေါ်လာ10ဘီလီယံအောက်မလျော့တဲ့ရင်းနှီးမြှုပ်နှံမှုတွေလုပ်ကြအောင်လို့အားပေးသွားမှာဖြစ်တယ်လို့သမ္မတရှီဂျင်းပင်ကမိန့်ခွန်းထဲမှာပြောကြားသွားခဲ့ပါတယ်ဒီကနေ့စတင်တဲ့တရုတ်အာဖရိကပူးပေါင်းဆောင်ရွက်ရေးဆွေးနွေးပွဲမှာကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ဆာမကအာဖရိကတိုက်ကခေါင်းဆောင်90ကျော်တက်ရောက်နေတယ်လို့တရုတ်အစိုးရသတင်းမီဒီယာတွေမှာဖော်ပြပါတယ်။တရုတ်နဲ့အာဖရိကတိုက်နိုင်ငံတွေကြားမှာသမိုင်းမှာဆက်ဆံရေးအကောင်းဆုံးကာလဖြစ်တယ်လို့တရုတ်သမ္မတကဒီကနေ့ဖော်ပြပြောဆိုသွားပါတယ်။ကမ္ဘာမှာစီးပွားရေးဒုတိယအင်အားအကြီးဆုံးတရုတ်နိုင်ငံဟာအာဖရိကတိုက်ရဲ့အကြီးဆုံးကုန်သွယ်ရေးမိတ်ဖက်နိုင်ငံဖြစ်ပါတယ်။ချင်းနီရွှေလစ်သီယံမြေရှားစားတဲ့တဘာဝအရင်အမြစ်တွေပေါများတဲ့အာဖရိကနိုင်ငံတွေမှာတရုတ်ကရင်းနှီးမြှုပ်နှံမှုတွေကိုတိုးမြှင့်လှုပ်ဆောင်နေတာဖြစ်ပါတယ်ရှင်။